အာဖဂန်နစ္စတန်နိုင်ငံမှာအစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းတက္ကသိုလ်နဲ့ကောလိပ်ကျောင်းတွေမှာမိန်းကလေးတွေကိုတက်ရောက်တင်ကြားခွင့်ပိတ်ပင်လိုက်ကြောင်းတာလီဘန်တွေကအင်္ဂါနေ့မှာအမိန့်တရထုတ်ပြန်လိုက်ပါတယ်။တာလီဘန်ဝင်ကြီးများအစည်းအဝေးဆုံးဖြတ်ချက်အရတက္ကသိုလ်အားလုံးနဲ့ကောလိပ်တွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းနဲ့နောက်ထပ်တစုံတရာမထုတ်ပြန်မချင်းဒီအမိန့်တိုင်းလိုက်နာရမှာဖြစ်တယ်လို့တာလီဘန်ပညာရေးဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဟက်ဖီးစ်ဟာရှမီကပြောဆိုပါတယ်အခုလိုမိန်းကလေးတွေအပေါ်ကန့်သတ်တာကိုကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကကန့်ကွက်ရှုံ့ချကြပါတယ
် The United States condemns in the strongest terms the Taliban's indefensible decision
မိန်းကလေးတွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်တဲ့တာလီဘန်ရဲ့တရားမျှတမှုမရှိတဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်ပြည်ထောင်စုကအပြင်းအထန်ရှုံ့ချပါတယ်အရင်ကလည်းမိန်းကလေးတွေကိုအထက်တန်းပညာသင်ခွင့်ပိတ်ပင်ခဲ့ပြီးအခုလဲမိန်းကလေးနဲ့အမျိုးသမီးတွေရဲ့လူအခွင့်အရေးနဲ့အခြေခံအခွင့်အရေးတွေကိုဆက်လက်ပိတ်ပင်တားမြစ်လိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကပြောဆိုပါတယ်အမျိုးသမီးနဲ့မိန်းကလေးတွေရဲ့အခြေခံလူအခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုမလေးစားသရွေ့တာလီဘန်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကလက်ခံမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံအမတ်ကြီး Robert Gu ကလည်းညင်ညာချက်ထုတ်ပြန်ပြောဆိုပါတယ်နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ HRW ကလည်းတာလီဘန်ရဲ့ဆုံးဖြတ်ချက်ဟာအလွန်ရှက်စရာကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပြီးအာဖဂန်ကမိန်းကလေးနဲ့အမျိုးသမီးတွေရဲ့ပညာသင်ကြားခွင့်ဆိုတဲ့အခြေခံအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုထားပါတယ်